ရခိုင်ပြည်နယ်မှာတမတော်နဲ့အေးရခိုင်လက်နက်ကန်ဖွဲ့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာနဲ့အမျှဒေသခံတွေထိခိုက်ဒေဈေးမှုတွေကြုံတွေ့နေရတဲ့ကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေးဖွဲ့တို့မကြာသေးခင်ရက်တွေကစတိုက်ပွဲပြင်းထန်နေတဲ့ရတိတောင်မြို့နယ်အတွင်းတိုက်ခိုက်မှုတွေကြောင်းဒေသခံရတတူထပ်မံတေဆုံးခဲ့တာပါ။ဒီကနေ့မနေ့ပိုင်းကလက်နက်ကြီးပစ်ခတ်မှုကြောင့်ရွာသိကေကျေးရွာကကျောင်းဆရာတို့တန်ရာပြင်းထန်ရရှိပြီးတေဆုံးသွားခဲ့ကြောင်ကျေးရွာအုပ်ချုပ်ရေးမှူးဦးတင်မောင်ဆန်းကပြောပါရယ်
။ဘုံကြီးကျောင်းနောက်ကဟွာပောက်ကွေးတဲ့ခုကျတော့နေကွင်းထဲမှာကွေးတော်ပြီးတော့ဟွာလူတော်ကြည့်တာ။တော့ကျောက်တော်တဲ့ကျောင်းဆရာသူမျက်နှာပေါ်မှာကြားတော့တာလေ
။အာကျောင်းဆရာကတေတော်လေ
။ဒီဘက်ကပြည်တာလို့တော့ကျွန်တော်လည်းမသိဘူးလေ။နေကွင်းတော့မဖြစ်ဘူး
။လက်နဲ့ကြီးကြီးထိမှန်ရန်ကရရှိတဲ့တန်ရာတွေနဲ့အသက်16နှစ်အရွယ်ကျောင်းဆရာမျိုးဆက်နိုင်ဦးဒီမွန်းလွဲပိုင်းမှာတေဆုံးသွားခဲ့တာပါ။ဧရခိုင်လက်နက်ကခြေပြုတ်နေတဲ့ရတိတ်တော်မြို့နယ်အောင်သာစီကုန်းကိုမြန်မာစစ်တပ်ကနေအောက်တိုဘာလ23ရက်နေ့ကကြီးရည်လီပူပေါင်းများနဲ့ဆိုးစစ်ဆင်ခဲ့ပြီးမထိန်ချုံနိုင်သေးတဲ့အခြေအနေကြောင့်နေစဉ်နဲ့မျှလက်နက်ကြီးတွေနဲ့ပစ်ကတ်မှုတွေရှိနေသေးတယ်လို့လည်းဒေသခံတွေကပြောပါရယ်။တနင်္ဂနွေနေ့မှာမင်းပြားမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကအေအဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲတွင်ဒေသခံရွာသားတွေတိမ်းရှောင်နေကြရပါရယ်။မင်းပြမြို့နယ်တောင်ဘုတ်ကင်နဲ့မေလွန်းရွာနီးဖြစ်ပွားတဲ့တိုက်ပွဲတွင်ရွာနီးကြီးကြရောက်ပြီးမေလွန်းကျေးရွာသားတွေလည်းရွာကနေသိမ်းရှောင်နေရတယ်လို့မင်းပြမြို့နယ်ပြည်နယ်လှုပ်တော်ကုစလယ်ဦးလှသိမ်းအောင်ကပြောပါတယ်
မင်းကမင်းဘက်လမ်းမှာအဲ့ဒီမင်းလမ်းရွာနားမှာတောင်ပုတ်ကင်ဆိုတဲ့ရွာရှိတယ်အဲ့ဒီရွာနားမှာဖြစ်တယ်အဲသူတို့ဖြစ်နေကြတဲ့မင်းလမ်းရွာကိုတော့ကြီးကြီးဟိုလက်နဲ့ကြီးကြီးတက်တာရှိတယ်ရွာသားတွေမင်းကကြီးရတဲ့ရှိတယ်သူကအနည်းနဲ့ဆိုတော့အော်မြစ်ဘက်ကအင်းဆောင်အဲ့ဒီရွာဘက်ကိုမင်းရကတပ်ပြင်းတိချောင်းရတာရှိတယ်
။မေလွန်းရွာဘက်မှာဒေလဇန်ပိုင်းကစပြီးတော့နှစ်ဖက်တိုက်ပွဲတွေမကြာခဏဖြစ်ပွားနေတယ်လို့ဒေသခံတွေကဆိုပါတယ်။မင်းပြမြို့နယ်နဲ့ရတိတောင်မြို့နယ်ဖက်ပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုသိရှိဖို့တမတော်ပြောရေးဆိုခွင့်ရှိသူနဲ့အေအေပြောခွင့်ရကိုဆက်တော်ခဲ့ပေမဲ့မရခဲ့ပါဘူး။အလားတူရခင်ကစစ်ရေးသိမ်းမှနေတဲ့မြောက်ဦးမြို့နယ်ဘက်မှာလည်းဘုံပေါက်ကွဲမှုကြောင့်ဒေသခံတွေထိခိုက်မှုတွေရှိနေတာပါ။ကျောက်တော်မြို့နယ်စေဦးချိုင်ကျေးရွာသားဦးသိန်းဟန်29နှစ်နဲ့ဇနီးဖြစ်သူတော်မိဖြူ29နှစ်တို့မြောက်ဦးမြို့နယ်ထိဝပြင်းကျေးရွာကနေပြန်လာစဉ်လင်းမွေတောင်နီးရန်ကုန်စစ်သွေးကားလမ်းဘေးမှာမြေမြို့မိုင်းစလုံးပောက်ွက်လို့နှူးစလုံးထိခိုက်တံရရရှိခဲ့တယ်လို့ဂိုင်ဂိုင်ရှင်ဦးသိန်းဟန်ကပြောပါရယ
်မောဖိုက်ခြင်းလာပါတော့မင်းပြောရမတော်ပါ
လင်မယားနှစ်ယောက်စလုံးတံရပြင်းထန်မှုမရှိလို့အိမ်မှာပဲစေဝါကူတာနေတယ်လို့သူကဆိုပါရယ်မိုင်းပေါက်ကွဲရလင်းမွေဆောင်ဘက်မှာမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကန်ဖွဲ့တို့မကြာခဏတိုက်ပွဲဖြစ်ပွားရနေရာဖြစ်ပြီးဘယ်ဖွဲ့ကထောင်ထားတဲ့မိုင်းဆိုတာမသိရှိဘူးလို့သူကဆိုပါတယ်။ရခိုင်ပြည်နယ်တွင်းနှစ်နှစ်နီးပါးစစ်ရေးသိမ်းမှမှုတွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေများလာနေတယ်လို့အရသာ2,000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့လည်းရခိုင်လူမှုဖွဲ့စည်းတွေကစည်ရင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းတမ္ပရုံနဲ့အေရခိုင်လက်နက်ကန်ဖွဲ့ကြားပဋိပက္ခတွေအချိန်မြင့်ဆက်လာတဲ့အမျှအယသားတွေပေါ်မစင်မချင်းတိုက်ခိုက်နေတာတွေရွာသည်မိရှုဖြစ်စည်းနေတာရှိနေတယ်လို့ဆိုဆိုထားတဲ့အထောက်အထားတွေနဲ့သူအစီရင်ခံစာတက်တဆောင်ကိုလည်း AI ခေါ်နိုင်ငံတကာလူခွေးရေးဖွဲ့ကအောက်တိုဘာလ12ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂလူခွေးရေးဆိုင်ရာမဟာမင်းကြီးမီရှဲဘာချလက်ကလည်းလက်နက်ကန်ပဋိပက္ခတွေကြားအယသားထိခိုက်ဒေဆုံးမှုတွေဟာစီရဆုံးမှုမြောက်နိုင်ကြောင်းပြီးခဲ့တဲ့လမှာပဲကုလသမဂ္ဂလူခွေးရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်